မင်္ဂလာပါရှင်ဒီတစ်ပတ်မှာကုမ္ပဏီတစ်ခုရဲ့စပားရိတ်သိမ်းချွေလေးဆက်တွေကိုဝယ်ယူသုံးစွဲမိရကတောင်သူတွေမှာနစ်နာမှုတွေပေါ်ပေါက်ရတာနဲ့ပတ်သက်ပြီးတင်ပြသွားပါမယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံတစ်ခုဖြစ်ပါတယ်တောင်သူတွေဟာစိုက်ပျိုးရေးလုပ်ငန်းနဲ့ဆက်ပြီးရပ်တည်နိုင်ဖို့အတွက်လက်မှုလျာကနေဆက်မှုလျာကိုပြောင်းဖို့လိုအပ်တယ်ဆိုတာကိုတိလာသူတွေတဖြည်းဖြည်းတိုးလာခဲ့ပါပြီ။ဒါအပြင်လေယာလုတ်သားရှားပါတာရာသီဥတုပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်စက်တွေရှိမှဖြစ်တော့မယ်လို့ဆုံးဖြတ်သူတွေလည်းရှိပါတယ်။အဲ့ဒီနောက်မှာတော့စုဆောင်းထားတာလေးတွေရောင်းချပြီးတချို့ကတဦးတည်းပိုင်းတချို့ကနှစ်ဦးဆက်သုံးဦးဆက်ဝယ်ဖို့ကြိုးစားလာကြပါတယ်။ဘလို့ဆက်မျိုးဝယ်ကြမလဲလို့စုံစမ်းတဲ့အခါကုမ္ပဏီတစ်ခုကရောင်းတဲ့ဆက်တွေကိုရောင်းတဲ့အရန်ကိုယ်စားလှယ်တွေနဲ့စုံတဲ့အခါဂျပန်ဆက်ကိုဝယ်ဖို့အာမခံကြောင်းမဟုတ်ရင်အရေးယူနိုင်တဲ့အပြောတွေကြောင့်ရာမာအမှတ်တံဆိပ်ကိုဂျပန်ဆက်အဖြစ်လက်ခံပြီး3,580နဲ့ဝယ်ခဲ့ကြပါတယ်။ဝယ်တဲ့ပုံစံကအရစ်ကြအသွင်းပုံစံခုံကိုကုမ္ပဏီမှအပေါင်ထားစနစ်နဲ့ဝယ်ခဲ့ကြတာပါ။ရာမာရိတ်သိမ်းချွေလေးဆက်ကိုဝယ်ယူပြီးတဲ့နောက်မှာတော့တချို့ကတလမှာစပြက်တာတချို့ကနှစ်လလောက်မှာစပြက်တာတွေလုံးဝလမ်းဘေးထိုးရက်သွားတာတွေတွေ့ကြုံလာရပါတယ်။ကုမ္ပဏီဘက်ကလာမပြင်ပေးတဲ့အတွက်ဆက်နားလက်သူကိုခေါ်ပြတော့တရုတ်ဆက်ဖြစ်နေတာကိုတောင်သူတွေသိလိုက်ရပါတော့တယ်။ဆက်တွေပြက်တဲ့ပြဿနာကိုကုမ္ပဏီဘက်ကမဖြေရှင်းသေးပဲကြံတဲ့ငွေကိုအခြေမချေရင်တရားစွဲမယ်လို့ကြံငွေကိုလာသွင်းပေးဖို့လို့ငွေပဲတောင်းခံနေတဲ့အနေအထားမှာရှိပါတယ်။တချို့ဆက်တွေကိုတော့ကုမ္ပဏီဘက်ကပြန်ယူသားတာတွေရှိခဲ့ပေမဲ့ပုံစံခုံကိုပြန်မပေးတဲ့အတွက်စိုက်ပျိုးစရိတ်ချင်းငွေပါလက်လွတ်ဆုံးရှုံးရတဲ့တောင်သူတွေလည်းရှိပါတယ်။တရုတ်ဆက်ကိုဂျပန်ဆက်ပစ္စည်းစေပေးပြီးဝယ်လိုက်ရတဲ့အခါတောင်သူတွေဟာတအားနစ်နာရတယ်လို့ခံစားမိတာကြောင့်ကုမ္ပဏီကိုသွားပြောတဲ့အခါအကြီးအကျယ်စကားများရတာပဲရှိပြီးရေရတဲ့အဖြစ်ကိုရမလာကြပါဘူးအဲ့ဒီအတွက်သက်ဆိုင်ရာကိုတိုင်ကြပေမဲ့ထိရောက်တဲ့ကိုင်းတွဲမှုမျိုးမတွေ့ရပြန်ပါဘူးရာမာရိတ်သိမ်းချွေလေးဆက်ပြဿနာဟာအေရီတိုင်းရန်ကုန်တိုင်းပဲခူးတိုင်းမန္တလေးတိုင်းစတဲ့တိုင်းနဲ့ပြည်နယ်ခုနှစ်ခုမှာဆက်လုံးရေ300လောက်ရောင်းချထားတယ်လို့သိရပါတယ်ရိတ်သိမ်းချွေလေးဆက်ကိုဝယ်ယူသုံးဆွဲရကဆုံရှုံနစ်နာမှုဖြစ်ခဲ့ရတဲ့အကြောင်းကိုပဲခူးတိုင်းညောင်လေးပင်မြို့နယ်မှာတောင်သူကိုလင်းလင်းညွန့်ကအခုလိုပြောပါတယ်
။ရိတ်သိမ်းချွေလေးဆက်ကိုဂျပန်ကဆိုပြီးရေးချဝယ်သုံးလိုက်တဲ့အခါမှာသိမ့်မကြပါဘူးဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးထက်ထားတဲ့အနေအထားကိုရောက်တော့တာပဲခင်ဗျာ။အဲဒီတော့မှနားလည်သူတွေသိကြတော့မှတရုတ်ဆက်ဖြစ်နေတာသိရတယ်။အဲဒီအတွက်သက်ဆိုင်ရာကိုတိုင်တော့ကုမ္ပဏီရဲ့ပဲခူးတိုင်းဝန်ကြီးရဲ့စားသောက်ငွေရေးဌာနတာဝန်ရှိသူရဲ့တာဝန်ရှင်နဲ့မျက်နှာချင်းဆိုင်ရှင်းကြပါတယ်ခင်ဗျာစားသောက်ငွေရေးဌာနကဆက်တွေကို390လောက်နဲ့တင်နေထားတယ်လို့ပြောပါတယ်တာဝန်တွေကိုရောင်းတာက980ပါဆက်ကလည်းအတူရောင်းတော့လည်းဈေးနှုန်းက300ကျော်လောက်တင်ရောင်းတာဒီကတာဝန်တွေအတွက်အရန်နင့်လာပါတယ်ရှင်းတဲ့အခါမှာလည်းပုံစံကုန်ကိုပြန်ပေးဖို့တာဝန်ရှိသူကပြောပေမဲ့ကုမ္ပဏီဘက်ကဘာမှမပြောဘူးနောက်ဆုံးပဲခူးတိုင်းဝန်ကြီးကနေနာလေဥပဒေရှိရတဲ့ဆက်လို့ပြောလိုက်ပါတယ်။တောင်သူဆိုတာမသိနားမလည်လို့အလင်ခံရောင်းရတဲ့အတွက်လက်ခံရတဲ့အပြင်ဆက်များကိုရောင်းတဲ့ကုမ္ပဏီနဲ့ဥပဒေငုံလို့ပြောတာဟာတောင်သူတွေအတွက်အားကိုးရမယ့်လို့ခံစားပါတယ်ခင်ဗျာ
။ဒါဟာတောင်သူတွေကိုတထည်တွေနဲ့ရှင်ပြီးတရားဆွဲခိုင်းတာမျိုးပါ။ဂျပန်ဆက်မဟုတ်ပဲအတုဖြစ်နေတာကတမျိုးအခုထပ်ပြီးတရားရုံးတက်ကုမ္ပဏီကိုတရားဆွဲရမယ့်အနေအထားကိုရောက်လာတာကြောင့်တောင်သူတွေဟာပြည်အောင်စုတိုင်းရင်သာတောင်သူလက်သမားသမဂ္ဂကိုစူပောင်းတိုင်ကြဖို့တွားရောက်ခဲ့ပြန်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးပြည်အောင်စုတိုင်းရင်သာတောင်သူလက်သမားသမဂ္ဂကအတွင်းရေးမှုကိုစော်ရန်ကအခုလိုပြောပါတယ်။
အဲ့ဒီတော့ဆက်တင် တင်ရပြီးရောက်တဲ့ကုမ္ပဏီတွေကြောင့်ကောင်းတော်ကြီးဒုက္ခရောက်ပြီးတော့တကယ်ပဲကျွန်တော်တို့ကြောင်းတိုင်းလာတော်လာသမဂ္ဂကိုရောက်လာပါတယ်အဲ့တော့ဒီကိစ္စတွေကိုသက်ဆိုင်ရဖို့နော်လေသမားတွေကဘယ်ပဲတိုင်တိုင်းရေးယူလို့တကယ်တမ်းရေးမြူတဲ့ဆက်ကျွန်တော်တို့စီကိုတက်လာတယ်တကယ်တော့စိတ်မကောင်းစရာတစ်ခုတော့လွဲနေပြီစာအဲ့တော့ဒီပြဿနာကိုကံကြွယ်ဖို့ဆိုရင်လက်ရှိမှာတောင်သမားကျောစီဝါနဲ့ကာကွယ်မြင့်နေဥပဒေတွေရှိပါတယ်အာဂရိတိုက်စားမှုဥပဒေတွေရှိတယ်ရှင်ပိုင်မှုဥပဒေဆိုတာလည်းအခုရှိနေပါပြီအဲ့တော့ဒီရှင်ပိုင်မှုဥပဒေမှာဆိုလို့ရှိရင်စားသုံးသူတွေကိုလိန်ညာရောင်းချတာကြောင့်ပြည်သူတွေထိလိုက်တာရင်နာလာရင်ကော်မရှင်တွေဖွဲ့ပြီးစစ်ဆေးလို့ပြစ်ရှိမယ်ဆိုရင်ထောင်နှံငွေတန်းအပြင်ကိုကုမ္ပဏီကပိတ်သိမ်းထားနိုင်တဲ့ဟလာပါဝါရှိပါတယ်အဲ့တော့တကယ်တမ်းဆိုရင်ကော်မရှင်ကတည်းလို့လုပ်ပါတယ်ဒေသမားတွေကလည်းနားလည်ဖို့လိုတယ်တိုင်တက်ဖို့လိုတယ်တောင်းရှိသူတွေလည်းတိကျဆောင်ရမယ်ဆိုရင်တော့ဒီပြဿနာကမျက်နာတဲ့တောင်းလို့သမားတွေကိုတကယ်ကုစားနိုင်မှာပါခင်ဗျာ
ဒါအပြင်နိုင်ငံခြားကုမ္ပဏီတစ်ခုကပြည်တွင်းမှာလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်တဲ့အခါလူမှုကိုလိမ်လည်နေတယ်ဆိုရင်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့အမြန်ဆုံးစုံစမ်းဖော်ထုတ်ပြီးလွတ်တော်တင်ဆွေးနွေးတာမျိုးနိုင်ငံတော်အတိုင်ပင်ခံနဲ့အစိုးရအဖွဲ့ကိုတိုင်ကြားအရေးယူတာမျိုးတွေဆောင်ရွက်ပေးနိုင်ပါတယ်။စိုက်ပျိုးရေးကိုအခြေခံတဲ့တိုင်းပြည်မှာတောင်သူတွေဒုက္ခရောက်ပြီးစိုက်ပျိုးရေးလုပ်ငန်းမအောင်မြင်ဘူးဆိုရင်မြို့ပြတွေမှာလည်းအယောင်အဝယ်မစီကားနိုင်တော့ပါဘူး။အဲ့ဒီတော့ခင်ဗျဖွံ့ဖြိုးတဲ့နိုင်ငံဖြစ်ဖို့ကလည်းဝေးနေအောင်မှာပါဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တောင်သူတွေကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုလစ်လူမရှုဘဲတည်ဆဲဥပဒေတွေအရအမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့လိုအပ်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ